အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ဆန်းသူ 1,000 ကျော်ကျော်ရှိပြီးဆန်းကျင်တင်သွားခဲ့ပါတယ်။ဒီရောဂါပိုးရှိမှရှိဆန်းသက်ဆစ်ဆဲသူ3ယောက်မှာတယောက်ကပိုးရှိနေတာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်အောင်ဗဟိုအစိုးရအနေနဲ့လူနာကတင်းတွေထပ်အားဖြစ်ပေးဖို့နယူးဒယ်လီဝန်ကြီးချုပ်အာဗင်ကက်ရီဝေါ်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
်။ ज्यादा चिंता की बात यह है कि
ဒီကနေ့24နာရီအတွင်းပိုးတွေ့သူအခြေကက24ရာနဲ့30ရာခိုင်နှုန်းလောက်ဖြစ်လာပြီးကူးစက်မှုနှုန်းကတိတ်ကိုမြန်နေတဲ့အတွက်ဆေးကုသတဲ့ကတင်းတွေအများဖြစ်သေးဖို့ပြောသွားတာပါ။နယူးဒယ်လီမြို့တော်အာနာဘိုင်းနဲ့တိကျထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီရောဂါကုသဖို့ကတင်းတွေနဲ့အောက်ဆီဂျင်ဖူးတွေအရေးကြီးလိုရနေကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဗဟိုအစိုးရကိုအကြောင်းကြားထားကြောင်းလဲအခုဆိုစတင်ကြောင်းတွေမှာဆေးကုသဖို့ကတင်းတွေပြင်ဆင်နေပြီလို့ဖော်ပြထားပါတယ်။အိန္ဒိယအစိုးရကဒီနှစ်ဆန်းပိုင်းလောက်မှာမနစ်ကချမှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟန်တာတဲ့လော့ကဒေါင်းချမှုတွေထဲမှာအားလုံးနှိပါးကိုဖြေလျှော့ပေးခဲ့ပေမဲ့နယူးဒယ်လီနဲ့မွန်ဘိုင်းစီးပွားရေးစင်တာရှိရာမဟာရာရှားပြည်နယ်အပါအဝင်တချို့ဒေသတွေအတွက်တော့ကန့်သတ်ချက်တွေချမှတ်ထားသေးပါ။အိန္ဒိယနိုင်ငံတစ်လွှမ်းမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်အကူးစက်ခံသူ 26,000 ကျော်သွားတာကြောင့်ကူးစက်ခံသူ 14.8% နဲ့အမေရိကန်ပြည်ကမ္ဘာမှာဒုတိယကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။